EU ဥရောပသမဂ္ဂရဲ့စာနာမှုအခွင့်အရေးပေးရတဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီချာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအခွင့်အရေးပေးဆေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်နေ့ကနေ14ရက်နေ့အထိအလဲပါရောက်ရှိနေပါတယ်။စတိုင်လီယာနီချာရခိုင်ပြည်နယ်အတွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမြို့ကိုစနေနေ့နောက်ပိုင်းကရရှိလာကြောင်းပြည်နယ်အစိုးရအရာရှိတွေကပြောပါတယ်။မဟာမင်းကြီးအနေနဲ့EU ရဲ့စာနာမှုအကူအညီပေးရေးဆိုင်ရာစီမံကိန်းတွေကိုတနင်္ဂနွေနေ့မှာတွားရောက်လေ့လာမှာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့နိုင်ငံတော်အတမင်ဂန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့အပါအဝင်မစ္စတာစတိုင်လီယာနီစ်တို့မေလ7ရက်နေ့မှာတွေ့ဆုံပြီးတဲ့နောက် EU မဟာမင်းကြီးတူအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပထမဆုံးအကြိမ်တွားရောက်ဖို့သဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။မေလ7ရက်နေ့ကမြန်မာနိုင်ငံကိုရောက်လာတဲ့မဟာမင်းကြီးစတိုင်လီယာနီစ်ဟာမြန်မာနိုင်ငံကို EU ကစာနာမှုအကူအညီအစ်စ်တွေထပ်ပေးမယ့်အကြောင်းလဲကြေညာခဲ့ပါတယ် EU အနေနဲ့မြန်မာနိုင်ငံကိုမေ့မထားကြောင်းဒါကြောင့်လည်းမြန်မာနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့ BNDA ရှော့ချရေးဆိုင်ရာအကူအညီအတွက်ယူရို12တန်းအကူအညီပေးဖို့စီစဉ်ထားကြောင်းအခုပေးမယ့်အကူအညီတွေကနေဘေးဒုက္ခရင်ဆိုင်နေရသူတွေအတွက်အသက်ကယ်နိုင်မယ့်လုပ်ငန်းတွေနဲ့တဘာဝ BNDA တွေကိုရင်ဆိုင်ရေးအတွက်အထောက်အကူပြုမှာဖြစ်ကြောင်းမဟာမင်းကြီးစတာလီယာနစ်ကပြောပါတယ်အခုပေးမဲ့ EU ရဲ့အကူအညီတွေကယူရို6တန်းကိုတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေအတွင်းပြည်ပခန့်ဖြစ်နေတဲ့ဒေသတွေမှာရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်စာနာမှုအကူအညီတွေတိုက်ရိုက်ပေးသွားမှာဖြစ်ပါတယ်။ကျန်တဲ့ယူရို3တန်းကိုတော့တဘာဝ BND ရဲ့ဒန်ရှော့ချရေးလုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်ပါတယ်။ EU ကအခုမြန်မာနိုင်ငံကိုပေးတဲ့အကူအညီတွေဟာတောင်နဲ့အရှေ့တောင်အာရှဒေသတွေအတွက် EU ကပေးဖို့ရှိတဲ့ယူရို28တန်းတွေကတစ်သိပ်တစ်ဒေသလည်းဖြစ်ပါတယ်။မဟာမင်းကြီးစတာလီယာနစ်ချာရခိုင်ပြည်နယ်ကိုခီးမဆက်ခင်နေပြည်တော်မှာပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြပါတယ်။